သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုထားတာကိုထဲလွတ်တော်မှာကြားနာဆစ်ဆေးဖို့အင်္ဂါနေ့ကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။သမ္မတအာဏာကိုလွှဲကုစားလုပ်မှုလွတ်တော်ရဲ့လုပ်ငန်းတွေကိုဟန်တားနှောက်ယှက်မှုဆိုတဲ့စွဲခြင်းတစ်ခုကိုသမ္မတကကျူးလွန်ထားသလားဆိုတာကြားနာဆစ်ဆေးဖို့စတင်လှုပ်ဆောင်တာဖြစ်ပြီးဒါဟာအမေရိကန်တမိုင်းမှာ၃ချိန်မြောက်ပဲရှိသေးတဲ့ကြားနာဆစ်ဆေးမှုဖြစ်ပါတယ်။ထဲလွတ်တော်ရီပပ်ဘလစ်ကန်လူမျိုးစုကောင်ဆောင်မစ်ချ်မကွန်နော်အဆိုပြုထားတဲ့အချိန်စရာနဲ့တတ်မှတ်ချက်မူပေါင်းတွေဟာကြားနာဆစ်ဆေးမှု၈၀လောက်ဆောင်ဖို့မျှတတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့သမ္မတထရန့်ရဲ့ဥပဒေကြိုးဆောင်ဖွဲ့အကြီးအကဲဘက်တ်စီဘိုလုံးကပြောပါတယ်။သမ္မတဟာမှားယွင်းလို့ဆောင်ထားတာဘာမှကိုမရှိတာကြောင့်စွဲချက်နှစ်ခုအတွက်အပြစ်မရှိဘူးဆိုတဲ့ဇာတ်လတ်ထွက်လာစေမယ့်နည်းလမ်းဖြစ်တယ်လို့လည်းရှင်းနေစီဘိုလုံးကဆိုပါတယ်။ကြားနာဆစ်ဆေးပွဲစတင်ချိန်မှာတော့ဗိုလ်ထူးလေးကနေစနေနေ့အထိတရက်ကို၁၂နာရီကြာလုပ်မယ့်အစီအစဉ်ကိုမစ္စတာမကွန်းတို့ကပြန်ရုပ်သိမ်းသွားပါတယ်။အဲဒီအစားတရက်ကို၁၀နာရီကြာကြားနာဆစ်ဆေးမှုပြန်တင်ပါတယ်။အော်ရိုဒေါ်ကလွတ်ထားတဲ့တရက်လူလူလို့ဆောင်ကြမယ့်မန်နေဂျာတွေကတရက်ကို၈နာရီကြာ၃ရက်တင်ပြရမှာဖြစ်ပြီးအဲဒီနောက်သမ္မတထရန့်ရဲ့ရှင်းနေတွေကအလားတူတရက်၈နာရီကြာ၃ရက်ခြေပပြောဆိုကြရမှာဖြစ်ပါတယ်။လက်ရှိအတန်လှုပ်နေချိန်အထိအထက်လွှတ်တော်မှာဒီကြားနာဆစ်ဆေးမှုကိုဘယ်လိုလုပ်ဆောင်မယ်ဆိုတဲ့သတ်မှတ်ချက်တွေချမှတ်ဖို့အပြန်အလှန်ပြောဆိုနေကြဆဲရှိပါတယ်။